ကချင်လွတ်လပ်ရေးအဖွဲ့ KAO ဌာနချုပ်လိုက်စားဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကိုမုံမောင်မြို့နယ်မျိုးသစ်အနီးနဲ့ဝိုင်းမော်မြို့နယ်ဆမာလန်ခွဲအနီးမှာ KAO ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဒီရဲပိုင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတော့တွင်ရွှေကူမြို့နယ်ကထွေထွေအုပ်ချုပ်ရေးရုံးကိုလည်းဒေသခံကာကွယ်တပ်တွေကပုံကျဲဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားအနီးကနန်းဆန်ရဲရွာဘက်မှာပြီးခဲ့တဲ့ဇူလိုင်လဆန်းကတည်းကစစ်ရေးတင်းမာမှုအရှိန်မြင့်တက်နေတာမှာစစ်ကောင်စီဘက်ကစင်အင်အားတိုးမြင့်စေလွတ်ခဲ့တယ်လို့ KIA ကလည်းလန်ခီမှာကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဗမော်မြစ်ကြီးနားလမ်းမှာတိုက်ပွဲတွေဆက်တိုက်ဆီလို့ဖြစ်လာနေခဲ့တာပါစက်တင်ဘာလ5ရက်မနေ့ကလည်းဗမော်ဘက်ကနေနန်းဆန်ရဲဘက်ကိုဝင်လာတဲ့စစ်ကောင်စီရင်တန်းကိုမြို့သစ်ကုန်းလောအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ
်ဟုတ်တယ်ရပါဘောဘမောနေတယ်လေစစ်ကြောမနောကောတင်လာရဟိုမြို့တီမှာတော့ပြောင်းချတဲ့အဲ့ဒါတညာလုံးဒီမှာအသေးကြီးနဲ့ပြတော်လို့ဒီပုံနဲ့အလူမြစ်တီတို့ပြောတာမင်းရတော့သူဟိုတော့ပြင်းတော်မှာမြစ်တီတော့ပြင်းတော်မှာဟိုလမ်းပိတ်ထားတဲ့ကောတစီကြောင့်ဖြစ်ကြောင့်ဟာလို့တော့ပြင်းနေဆုံးထုတ်တယ်လို့ပြောတာတော့ဖုန်းတော့ကဒီလိုင်းကောနော်စီးတော်တဲ့ကောလည်းတော့ပြန်ခေါက်ခံတယ်အမေ
ဒီနေ့မှာတော့မြို့တင်မှာလမ်းပိတ်ထားတာပြန်ဖွင့်ပြီလို့လည်းဒေသခံကပြောပါတယ်။ KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလည်းဒီရက်ပိုင်းမိုးမောက်မြို့နယ်တာပိန်ကျိုးဒနာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်
။ဒီရက်ပိုင်းမှာကတော့ဘူမောဘက်ကနဲ့တက်လာတဲ့စစ်ကိုအဖွဲ့ကြီးကတာပိန်ကျိုးဒနာမရောက်ခင်မှာကျွန်တော်တို့ကိုခံတိုက်ပွဲတွေရှိပါတယ်။အဲသူတို့အဲတာနဲ့တက်လာတဲ့ဘူကျွန်တော်တို့မိုင်းဆွဲတိုက်ခိုက်တာဒီနည်းနည်းငယ်တဲ့အဲပစ်ကတ်တွေရှိခဲ့ပါတယ်။ဒါတော့နိုင်ရက်နဲ့လောက်ပါခင်ဗျ။အဲ့ဒီနေရာမှာသူတို့အဲချိနာတဲ့သဘောမျိုးရှိပါတယ်။အခုတတိယတော့အဲ့ဒီဒီမော်တော်ယာဉ်အဖွဲ့တွေကားအဖွဲ့တွေကတော့ညစ်တစ်ကုန်းလုံးမှာပဲအဲအလုံးကရက်နေတာကိုတွေ့ရပါတယ်။အဲ့ဒီကနေတော့ခြေချင်းနဲ့ပြန်ပြီးမှဆက်သွားမလားပေါ့နော်။အဲ့ဒါဆုံးကြည့်နေပါတယ်
။ဝိုင်းမော်မျိုးနဲ့ကစူးတပည့်ရန်ဘက်မှာလည်းမနေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
သူတပတ်ပြန်ဘက်မှာမနေ့ကလည်းအဲ့ဘက်မှာတိုက်ပွဲရှိပါတယ်သူတို့ကလေကြောင်းနဲ့လာပစ်ကူတဲ့အထိတိုက်ပွဲတွေရှိပါတယ်ဒါပေမဲ့ဟိုမင်းပြရအခြေအနေကတော့တိကျတော့ပြစ်တိကျတော့ကျွန်တော်ကတော့မရဘူးပေါ့နော
်ဒေသခံတွေကတော့ကစူးနဲ့တပတ်ရန်အနီးစမားလန်းခွဲနဲ့မလန်းရန်အနီးမှာနှစ်ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေကြောင်းပြောကြပါတယ်ခုလို KIO ဌာနချုပ်လိုက်စားဒေတာဘက်မှာစီးရင်တင်းမာနေချင်းရွှေကူမြို့မှာတော့အထွေထွေအုပ်ချုပ်ရေးရုံးကိုဒေတာကန် PDF အဖွဲ့ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိခဲ့ပါတယ်။မနေ့ဆန်တိုင်းဝင်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်ပြီးအမျိုးသမီးတဦးဒဏ်ရာရခဲ့ကြောင်းရွှေကူဒေတာကန်တဦးကပြောပါတယ
်။မနေ့ဆန်တိုင်းဒီကျော်လောက်ရပမာဏလုံးဒုတိယမလုံးမနော်။ပမာဏအချင်းချင်းဒီကနေပေါ့နော်ဟောကန်းတော့ဒါကလည်းစီးရင်တင်းမာရကြာအဲဒီရုံးဝန်သားလားရွာကလေးပတ်ပြောက်လို့ပြောတယ်ဆက်လာလာလေဒါလည်းဒါတော့လာရင်ဒီအဲ့ဒါဖြစ်သွားရပါတော့သူရင်လို့လိုက်တယ်အဲဒုတိယကျင်းတော့နိုင်ရွယ်လောက်နေတော့မလုံးပြန်ချရဲအဲ့ဒါတော့သူရုံးရဲ့ရှေ့ပန်းကနေမှကြားတယ်ဘာမှတန်းချီ
ဒီလ3ရက်နဲ့4ရက်နေ့ကလည်းရွှေကူမြို့ရဲစခန်းကို2ရက်ဆက်ပြီး2ကြိမ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူးဒီလ3ရက်နေ့ကတော့ရွှေကူမြို့ကြောက်ကြီးရဲစခန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ကို KIA PDF ပူးပေါင်းတပ်တွေကစီးနှင်းတိုက်ခိုက်တာတွေရှိခဲ့ပါတယ်ကချင်ပြည်နယ်အတွင်းစစ်ရေးပြင်းထန်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီတပ်နဲ့ TNLA တန်အန်းပလောင်တပ်အကြမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ